ဖန်စီခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မင်းမောင်နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့ကိုဒီကနေ့မှာပဲအာဏာပိုင်တွေကနိုင်ငံတော်အကြီးအကဲပြည်စင်မှုပုံမှန်55ခါခွေနဲ့မှုဖွင့်လိုက်တာဖြစ်ပါတယ်။ဒေါက်တာဇော်မင်းမောင်ကတော့ NLD မျိုးသားဒီမိုကရေစီဖွေးချုပ်ကထောက်ပြတဲ့ကြီးညာချက်တွေနဲ့ဆက်နွယ်ပြီးဒီတစ်ပတ်ထဲမှာပဲတရားစွဲဆိုခဲ့တာဖြစ်ကြောင်းလဲမန္တလေးတိုင်းအောင်မြေတာဇန်မျိုးနယ်တရားရုံးကတရင်ပြန်ကြားရဲ့အရာရှိဦးလှမျိုးဝင်းကပြောပါတယ
်။ဆွဲဆိုရတဲ့အကြောင်းရင်းကတော့ကျွန်တော်တို့မျိုးသားဒီမိုကရေစီဖွေးချုပ်ဘိုးလုံးမှုဆောင်အဖွဲ့ကနေပြီးတော့ကျွန်တော်တို့ကြီးညာချက်တွေထုတ်ခဲ့တယ်ကြီးညာချက်5000ထုတ်ခဲ့တယ်ပေါ့နော်အဲဒီကြီးညာချက်တွေကလက်ရှိနိုင်ငံတော်အစိုးရကိုဖြစ်စေပေါ့နော်နိုင်ငံတော်ငြိမ်ဝှေ့ပြည်ကြားရေးကိုဖြစ်စေထိခိုက်စေပြစ်မှုတဦးတယောက်တော်သူကကျူးလွန်ခြင်းလောက်အများပြည်သူကိုတော်၎င်းအများပြည်သူဤတိချလူစုကိုတော်၎င်းကြောက်ချင်းထိတ်လန့်ခြင်းတစ်ခုခုဖြစ်စေရန်အကြံရှိကြောင်းသို့မဟုတ်ထို့သို့ဖြစ်စေနိုင်သည့်အကြောင်းရှိသောကြောင့်ဒေါက်တာဇော်မြင့်မောင်ကရာသီပုံမှန်55ခါခွေရရည်ကြီးပေးပါဆိုပြီးတော့ဥက္ကဋ္ဌလျှောက်လာမှာဖော်ပြတိုင်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။လက်တော့ကျွန်တော်တို့ကတော့ဒီအမှုတမှုပဲဆွဲထားတာရှိပါတယ်။15ရက်2လ2021မှာစဆွဲဆိုတာပါ
။ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှာပဲယုံထောက်ရှောက်ရဲ့ရမန်ယူခဲ့ပြီးလာမယ့်တလင်းလာနေ့မှာယုံထောက်တော့မယ်လို့လည်းသတင်းပြန်ကြားရေးရာရှိဦးလာမျိုးဝင်းကပြောပါတယ်
။ဒီကတော့ဗီဒီယိုကွန်ဖရင့်နဲ့အမှုကဆက်ဆွဆွဲခံသူကျွန်တော်နော်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုကျွန်တော်တို့ချုပ်မိကံပေးလိုက်တယ်ယုံရင်20နှစ်လို့ချိန်လိုက်တယ်ပေါ့နော်20နှစ်လို့ချိန်တယ်တကယ်လို့ကတော့ဒေါ်နေနေခံဖြစ်ပါလေလက်ထောက်ညွှန်ကြားရေးမှုဖြစ်ပါလေဗျာဟိုပုံမှန်တော့55ခါဝင်ဖြစ်ပါလေဖိဥတာပါ
ဖေဖော်ဝါရီလ10ရက်နေ့ကလေးကဖန်စီခံထားတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘုတ်ကိုလည်းအလားတူနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်55ခါခွင့်နဲ့အမှုဖွင့်လိုက်တယ်လို့တမီးဖြစ်သူဒေါ်ကြည်ကြည်ဦးကပြောပါတယ်ဒါပေမဲ့မိသားစုနဲ့တော့တွေ့ခွင့်မရတဲ့အတွက်အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဟုတ်ပါတယ်အဲ့တော့ဗဒင်းရတော့အမှုပွင့်တယ်လို့ပဲကြားတာပေါ့ဒီမှာဟုတ်လား။အဲငါခါဝင်တော့ဖွင့်တယ်လို့ပဲကြားပါတယ်။ဟုတ်ကဲ့ခုချိန်ကြီးအချက်တမရသေးပါဘူးဆို။ဒီကတော့မပေးတာဆီးထားတာလို့ပဲမြင်ပါလား။အဲ့ဒါကြောင့်အများလုံးပြန်ထုတ်ပေးစေချင်တယ်လို့ပဲပြောချင်ပါတယ်။အဲ့တော့ဒီမှာကမနေရာမှာထားမှမသိတော့ဘယ်လိုပြောမှမသိဘူးဆိုတော့အဲ့တော့ဘယ်လိုဆက်သွယ်ပြီးတော့ဘသူ့ကိုမေးရမှလည်းမသိခဲ့။ဒီမှာမှမပြီးတော့ဒီမှာဘလို့တော့ပြရမှာဆိုတော့ဒီမှာမလုပ်လို့မရဘူ
း။ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုတရားစွဲဆိုထားတဲ့အကြောင်းရှင်းရှင်းလင်းလင်းသိနိုင်ဖို့ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဖွဲ့ဝင်ဘုံမုံကြီးမင်းတန်းကိုမေးမြန်းခဲ့ပေမယ့်အသေးစိတ်မသိရှိကြောင်းဘူရော်ရေကိုပြောပါတယ
်။ဟိုပါလေဟိုအတိအကျတော့မသိဘူးကွာ။မသိဘူးဆိုတာဟိုမမှတ်မိလိုက်တာ။ရဲကတော့တရင်ပြထားတော့ရှိတယ်။တရားစွဲဖို့ပြုံးထုတ်တာတော့ကွာလို့လုပ်မယ်။မမှတ်မိဘူးကွာအဲ့ဒါ
ရခိုင်ပြည်နယ်မှာဖမ်းဆီးခံခဲ့ရတဲ့ဆိုရဖွေးဝင်တွေကတချို့ကိုနေအင်ဂျီချုပ်နဲ့ထိမ့်သိမ်းထားပေမဲ့အများစုကိုပြန်လွှတ်ပေးခဲ့ကြောင်းလည်းဗိုလ်မှူးကြီးမင်းတန်းကပြောပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မန္တလေးတိုင်းဝန်ကြီးချုပ်တို့ကိုတရားစစ်ဆိုထားတဲ့နိုင်ငံတော်အကြီးအကျယ်ပြည်စင်မှုပုံမှန်55ခါခွဲရာပြင်းမှုထင်ရှားလို့ဆိုရင်ကျူးလွန်သူကိုအများဆုံးထောင်နိုင်တဲ့နေ့နဲ့ငွေဒဏ်ဖြစ်စေရှာမှတ်နိုင်ပြီးပြစ်ဒဏ်2မျိုးလုံးလည်းချမှတ်နိုင်ပါတယ်။အဆိုရထိုက်တန်းကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုလည်းအာဏာပိုင်တွေကတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပုဂ္ဂိုလ်တွင်းကဥပဒေပေါ်မှာရှေ့တွင်းနဲ့တရားစွဲဆိုထားသလိုတမတဦးဝင်းမြင့်ကိုလည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုနဲ့တရားစွဲဆိုထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကတော့ဒေါံဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းချင်ချင်ဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။